ရန်ကုန်စမ်းကြောင်းမြို့နယ်မှာစစ်တပ်နဲ့ရဲအင်အားရာနဲ့ချီဝိုင်းထားတဲ့ကြားကပဲပြိမိနေတဲ့တရင်းလာနေညာကဖြစ်ရမှာအဖမ်းဆီးခံရသူအနည်းဆုံး3ဦးရှိတယ်လို့မြို့ကန်တွေကပြောပါတယ်။လမ်းမီးတွေဖြတ်တောက်ပြီးအမှောင်ချထားပြီးတော့လုံုံရင်အားအမြောက်များဝိုင်းထားခဲ့ပေမဲ့ဒေသခံလူထုကတော့ညသီကောင်အချိန်ထိကိုစန့်ကျင်ဆန္ဒပြခဲ့တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေညဦးပိုင်းမှာပိတ်ဆို့ဝိုင်းထားလိုက်တဲ့အတွက်စံကြောင်မြို့နယ်တဲကလမ်းနေပေါ်မှာလူတွေကတဲအိတ်အချားအတားစီတွေနဲ့မိမိတို့ရဲကွက်ကိုပိတ်ဆို့လိုက်ကြပြီးလုံုံရေးတပ်ဖွဲ့တွေပြန်ထွက်သွားဖို့အော်ဟစ်ဆန္ဒပြကြတာကို Facebook Live မှာတွေ့ရပါတယ်ညနေပိုင်းရောက်လာတော့ဆန္ဒပြသံတွေတိတ်ဆိတ်သွားပါတယ်စစ်သားနဲ့ရဲတွေကအိမ်လေးနဲ့တိုက်ခန်းလေးကိုလက်နက်မီးနဲ့ထိုးရင်ဒီအစ်စ်တွေနဲ့ပြင်မယ်လို့ချင်းချောင်းဟစ်အော်တန်တွေကိုလည်းကြားရပါတယ်။ညနေ2နာရီဝန်းကျင်အချိန်အမီမပေါ်လို့တဲ့အစမ်းကြောင်းမြို့ကန်တူကို VOA ကဆက်သွယ်မေးမြန်းရပါတော့မိန်းကလေးငယ်3ဦးကိုအိမ်ပေါ်တက်ဖမ်းသွားတဲ့အချိန်လေးကိုပြောပြပါတယ
်။ဟုတ်ပါပေါ့ကျွန်တော်လည်းတော့အိမ်ပေါ်ရှိတက်ဖမ်းပါတယ်ခင်ဗျာကျွန်တော်လည်းဟိုပါပေါ့ဟိုတော့မေတူဆိုင်ဆွဲနေရှိပါတယ်။တွားဆောင်ဝစီကင်းရဲ့အပေါ်ထဲမှာတော့ကလေးမလေးတုံးကိုဖမ်းသွားပါတယ်
။ဟုတ်ကဲ
့ဒီလမ်းလေးတော့မဖမ်းသေးဘူးနဲ့သူကပါလို့ဓမီရေးဆိုးပါတယ်ခင်ဗျာ။လမ်းမီးမရှိတော့လမ်းလေးတော့မှောင်နေတော့အေရီယာလေးပါလို့စက်ပြီးတော့မထွက်တော့ပါဘူးခင်ဗျာ။ဆောင်းရောပေါ့ဗျာလူကြီးကလာအားသိကြတယ်ပေါ့ဗျာ။ဒါမဲ့အားလုံးနေရဆောင်နေပဲဆက်မတက်ကြပါတယ်။ကျွန်တော်တို့ဆောင်းရောလည်းနော်တောင်းတော့ဗျာအဲ့လိုပေါ့သူကအတန်ပေါင်းနေပါနဲ့ခင်းနေသူကထုတ်ခင်းလိုက်ကျန်ဆက်လာလဲချက်ဖိနက်တက်လာချွာတယ်ခင်ဗျအဲ့တော့ဒီမှာကျွန်တော်တို့ကလောက်နေပြီးရမယ်ချင်တာပေါ့ဗျာဒါမှသူတို့ကဘာလို့ပြောလုံးဝကိုစမ်းကြောင်းလုံးဝလောက်တောင်းလောက်ဆားရပါတယ်ခင်ဗျာကျွန်တော်တို့လမ်းမီးကိုသူကပေးမထွန်းတော့ပါဘူးခင်ဗျာအဲ့တော့အင်ဂျင်လည်းကြောက်ပြီးတော့မီးရလည်းမထွန်းတော့ပါဘူးခင်ဗျာအဲ့ဒီမှာသူတို့အပန်ပုံးတွေဖောက်ပါတယ်ခင်ဗျာပြီးတော့အခုလက်ရှိမှာကလည်းကျွန်တော်တို့စမ်းကြောင်းမြောက်ပိုင်းရဲ့လမ်းတွေကိုအားလုံးကိုကျေးအဆောင်နဲ့အခုချထားပါခင်ဗျာအခုတော့ဘသူမှဘဲမှထောက်လို့မရပါဘူးခင်ဗျာအခုတစ်ခုလည်းအဲစားကောင်းကပြိမိသူတွေအနေနဲ့ရှိလို့ကျွန်တော်သိပါတယ်ခင်ဗျာဒါပေမဲ့ချို့တော့မှာလည်းကဲစင်းစင်းမှာကြောက်ခံတဲ့ပတ်လို့ကလေးတွေကိုမခေါ်ရရလို့ရှိပါတယ်ဒါပေမဲ့စားကောင်းမျိုးနဲ့ဒီသူကတော့ဟိုမြေလူခွဲပြီးတော့ဟိုပြူဆောက်ဆောက်ထားပါတယ်ခင်ဗျာ
အခုအဓိကစစ်သားနဲ့ရဲကဝိုင်းလာတဲ့လမ်းတွေကဘယ်လမ်းတွေပါလဲခင်ဗျာ
ဘောလည်းတခြားတော့ဒီစမ်းနေမြောက်ကိုစမ်းနေတဲ့ new residency နဲ့ပြီးကော်တီကြောလို့မရဘူးကြာမိစ္ဆာဘီရနဲ့ပြီးတော့ကျွန်တော်လည်းနေပြီးဘုံမော်တီတွားလို့မရဘူးကြာမာနဲ့ဆက်လို့ဘာပဲပြေးထားပါရင်ဒီညရှင်းနိုင်မထိုးရင်အချိန်မှာအခုချိန်တော့လုံးဝမရပါဘူ
းဆိုတော့လုံကြုံရေးအင်အားပေါ့စစ်သား yes လုံကြုံရေးအင်အားဘလောက်လောက်ချတာလားသတိပြုမိပါဗလဲ
မာနဲ့အင်အားပဲ200ကျော်ပါခင်ဗျတမ89ရဲ့ရေးအင်အားနဲ့ပေါင်းလိုက်
ဒီစံကြောင်းမျိုးနဲ့ဒါတရားအနေနဲ့ပေါ့ဇာမင်းနိုင်ဤပိုင်းအတွင်းဆက်ဖြစ်လာမယ့်အခြေအနေပေါ်မှာဘာတွေများဆွေးနွေးမှုရှိပါသလဲ
အထူးသဖြင့်တော့ဗျာပေါ့ကလေးတွေပေါ့နော်အတင်းမှာဆက်ဆွေးမှာတော့ကျွန်တော်ဆွေးနွေးမှာခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီအင်ဂျင်ဥစ္စာကသူကမတရားလို့ဆိုတဲ့ဥပဒေပါခင်ဗျာသူတို့ရဲ့အတိုင်းအတာကိုကြည့်လို့ရှိရင်တော့တော့ဖတ်ဆက်လို့လာပါပဲကျွန်တော်တို့ကဒီကြည့်ဥပဒေလည်းဘယ်သူမှမရှိပါဘူးခင်ဗျာအဲ့တော့တရားဥပဒေနဲ့မညီတဲ့ဟာတွေသူတို့လုပ်နေတဲ့ဟာတွေကသူတို့ကလက်မခံနိုင်ပါဘူးခင်ဗျာအဲ့တော့နိုင်ငံကအတိုင်းအတာနဲ့ပြီးတော့ဒီမတရားသဖြင့်ပေါ့နော်သူများအေးကိုနှောက်ယှက်ဖြစ်စီဝင်ရောက်ဖြစ်စီလုပ်တာတွေတော့ဒါတွေကိုနိုင်ငံကအတိုင်းအတာကောက်ကောက်ပေးဖို့လိုတယ်လို့ဖြစ်မှာခင်ဗျာ
ဆန်းကြောင်းမျိုးနဲ့ရက်ွက်တွေကပြိမိနေတဲ့အချိန်လေးကိုရောပါသက်သာသွားစီဖို့ညီညီဦးရက်ွက်တွေကလူငယ်တွေထွက်ပြီးရင်းနဲ့လုံုံရေးကိုညနေတောင်အချိန်မှာဟစ်အော်ဆန္ဒပြခဲ့တာရှိကြောင်းဒေသခံတို့ကပြောပါတယ
်။အဲနောက်မှာပြည်မိနေတဲ့လူငယ်တွေကိုဟာဒီအချိန်ကြီးသက်သာသွားအောင်ပေါ့နော်။သူတို့ရွှေသွားအောင်လို့ဆိုပြီးတော့ဒီညီညီကိုမှရှိရဲ့ဒီလူငယ်တွေကလမ်းကြုံလာတော့သူထွက်ပြီးတော့သူတို့ဟိုတာမုံကြီးကြီးကြရဲဒီဘက်ကိုရှေ့ဒီခြေခါကြီးကိုရောက်လာအောင်လို့ဆိုပြီးတော့ဖျားခေါ်ရဲ့ပုံစံမျိုးပေါ့။အဲ့ဒီအချိန်ကဘယ်ဘယ်နာရီကြီးလဲဆိုတော့ဆန်းဆန်းနာရီဝေးတင်အောင်ရှိတာအဲ့ဒီအချိန်ရှိရဲ့ကိုယ်ကနေသွားပြီ။ဟုတ်ကဲ့ဆန်းကြောင်းဘက်မှာလည်းအကောင်တော့မကြဘူး။ဒါပေမဲ့စစ်သားရည်ရဲ့ရောင်တစီစီရှိနေလို့ပဲ
။အခုလိုဆန်းကြောင်းမျိုးနဲ့အတွင်းနေအိမ်တွေပေါ်တကြီးရပြီးလူအတော်များများပြိမိခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ကန့်ကွက်ကြောင်းကုလသမဂ္ဂအပါအဝင်ဂျာမနီပြင်သစ်တိုင်ယုံနေနဲ့ ဥရောပသမဂ္ဂမြန်မာကိုယ်စားလှယ်ယုံတို့ကကြေညာချက်အတိအကျထုတ်ပြန်ကြပြီးအဲစင်းပုံမှန်အရဖမ်းဆီးအရေးယူမယ်ဆိုတဲ့လုံခြုံရေးတွေရဲ့မတရားတဲ့လိုရက်တွေကိုရပ်တန့်ဖို့ NLD ပါတီကညာတွင်းချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။